2020ရွေးကောက်ပွဲရလဒ်ပြောင်းလဲအောင်ဖိအားပေးလှုံ့ဆော်မှုတွေရှိနေပေမဲ့ NLD ပါတီအနေနဲ့လွှတ်တော်ခေါ်ယူရေးအစိုးရဖွဲ့ရေးကိစ္စတွေကိုအစီအစဉ်တိုင်းဆောင်ရွက်သွားမယ်လို့အာဏာရပါတီ NLD ပြောခွင့်ရကပြောဆိုလိုက်ပါတယ်။နိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာ NLD ရဲ့သဘောထားကျမစုမုံစုံစမ်းမေးမြန်းထားတာနားဆင်ပါရှင်။နေပြည်တော်ရန်ကုန်မြို့နယ်မြို့ကြီးတချို့မှာတက်မတော်ထောက်ခံပွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ပေါ်မှာကန့်ကွက်ရှုံချပွဲတွေကိုဒီသတင်းပတ်ထဲမှာဇက်တိုက်ဆိုသလိုပြုလုပ်လာကြပါတယ်။ဒီကနေ့စနေနေ့မှာလည်းရန်ကုန်မြို့မှာတက်မတော်ထောက်ခံပွဲ UEC ကန့်ကွက်လှုံ့ဆော်မှုတွေကိုဆက်လက်လှုံ့ဆော်ခဲ့ပြီးတော့မြို့ကန်လူတချို့နဲ့ထိတ်တိုက်တင်းမာမှုတွေဖြစ်ခဲ့ပါတယ်။တစ်ဖက်မှာလည်း NND စိုးရနဲ့တက်မတော်ကြားနိုင်ငံရေးမကြေလည်မှုတွေကနေအာဏာသိမ်းတာတွေဖြစ်လာမလားဆိုပြီးအများပြည်သူကြားမှာလည်းစိုးရိမ်တာတွေရှိနေပါတယ်။ဒီအခြေအနေတွေဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်အဓိကယုံအသွင်လှုပ်ရှားမှုလို့လက်ရှိအာဏာရပါတီ NLD ရဲ့ပြောခွင့်ရဒေါက်တာမျိုးညွန်ကရှုမြင်ပါတယ်
။ကျွန်တော်2020ရွေးကောက်ပွဲရလဒ်ကိုကျွန်တော်မေဆန္ဒရှင်ပြည်သူတွေရဲ့စန္ဒအတိုင်းမဖွဲ့တမျိုးထုံပြောင်းလဲသွားအောင်ဖိအားပေးဖို့လှုပ်ရှားမှုတွေရှိနေလို့ဆိုတာပြည်သူအများအမြင်မှတ်ဖြစ်ပါတယ်။အဲ့တော့သူတို့ဟာဥပဒေနည်းလမ်းတွေညီရာတွေကိုတောင်းရဖဲနေတော့အဓိကယုံပုံစံမျိုးတွေကိုဖန်ပြဖို့ကြိုးစားနေပါတယ်။အဲ့တော့ပြည်သူများကတော့ဒီလုံရက်ဒီတော့တရင်ချန်ရှိမှုတွေကိုစစ်မှန်ရင်းရှိမှရှိဒါဝန်တရင်နဲ့ခံပြီးတော့စိတ်ရဲ့တဏှာအလျောက်ပူရောပါဝင်တာတွေကိုရှောင်ကြဉ်နေမိမိတို့နေအိမ်မှာရမှာတော့ကျွန်တော်တို့ပြည်ရင်းငြိမ်ငြိမ်နေကိုရင်းဆိုင်နေအကဲလိုအပ်လာတယ်ရင်းကြောက်ဒီရဲ့အကာအွယ်ကိုတောင်းခွခံမယ်ဒီလိုမျိုးနေတာတောင်းရတဲ့နယ်လို့ကျွန်တော်တို့ပြောကြတာပြင်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်မှုမရှိတဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နိုင်ရမယ်။မလေးစားမလိုက်နိုင်ရင်ဒီဥပဒေကိုအသုံးပြုဖို့မလိုအပ်တော့တာကြောင့်ဖျက်ပြစ်ရမယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကတင်နန်းသားတွေကိုပြောဆိုခဲ့တဲ့အပေါ်မှာအဖွဲ့အစည်းတို့နဲ့မီဒီယာတွေဘက်ကလိုရာဆွဲပြောဆိုခဲ့တယ်လို့တက်မတော်ပြန်ကြားရေးကဒီကနေ့သတင်းထုတ်ပြန်ပါတယ်။တက်မတော်အနေနဲ့ကတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေပေါင်းတွေကနေဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်။ဒီသဘောထားကိုအာဏာရပါတီ NLD ပြောခွင့်ရသူကအပြုသဘောမြင်ပါတယ်
။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းသာတော်မှဖြစ်ပါတယ်။ပြင်ဆင်မှုကြိုးစားရင်ဆိုတာနားလည်မှုတွေပါတယ်လို့ဒီထုတ်ပြန်ချက်မှာတွေ့ပါတယ်။အဲဒီလိုဖြစ်ရင်တော့အကောင်းဆုံးပါပဲခင်ဗျာ။ကျွန်တော်တို့ကတော့ဒီထုတ်ပြန်ချက်ကနော်ဥပဒေစုံမှုကိုတွေ့တာသင်္ခန်းကောင်းနေအင်းတောင်းတဲ့ချက်တွေလည်းကျွန်တော်ပြောပြမယ်
။2020ရွေးကောက်ပွဲမဲဆင်းအငင်းပွားမှုတွေကိုဖြေရှင်းမှုတတိယအကြိမ်လွှတ်တော်မခေါ်ခင်မှာဒုတိယအကြိမ်လွှတ်တော်သက်တမ်းပြန်လည်ခေါ်ယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်း2020ရွေးကောက်ပွဲရလဒ်အရာတတိယအကြိမ်လွှတ်တော်ကိုပဲငိုအစည်းအဝေးတိုင်းခေါ်ယူသွားမှာဖြစ်ပြီးအစိုးရသက်ဖွဲ့စည်းရေးကိုဆောင်ရွက်သွားမယ်လို့ NND ပြောခွင့်ရဒေါက်တာမျိုးညွန်းကပြောပါတယ်။
အစိုးရတက်ဖွဲ့မှာပါခင်ဗျာ။အဲတော့အစိုးရတက်ဖွဲ့မှာကျင်းစာမှာကျွန်တော်ဥပဒေကဘယ်ရက်ဘယ်ရက်မှာဘာလို့ပြီးလို့ရမလဲဆိုတာသတ်မှတ်ထားပါလိမ့်။အထူးဖြင့်တော့ဒီတတိယအကြိမ်ဆိုတော့အာသူဒီရွေးကောက်ပွဲပြီးရပောင်း90အတွင်းမဖြစ်မနေခေါ်ရမှာပါ။အဲတော့ဒါကိုအောင်မြင်အောင်ခေါ်မယ်တော်တော်ပြီးရင်တော်တော်ရဲ့အကြီးအကဲတွေရင်းနေဒီရက်တစ်ဆင့်တော့ဒီပြောင်းစုနဲ့တိုင်းနဲ့ပြည်နဲ့အစိုးရအဖွဲ့တွေရွေးမယ်။နောက်ပြောင်းစုအဆင့်နော်အဖွဲ့စည်းတွေအဖွဲ့ဝင်တွေရွေးမယ်။အဲဒီကိုကျွန်တော်သိရင်အောက်ရပါပါမယ်ခင်ဗျ
။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့အပြတ်အသတ်အနိုင်ရခဲ့ပြီးတကယ်လို့ဒီလိုမဟုတ်ပဲမဲကွာချမှုမပြတ်မသားရှိခဲ့ရင်ဒီလိုဖိအားတွေဟာတိထက်ပိုဆိုးနိုင်တယ်လို့လည်းဒေါက်တာမျိုးညွန်းကသုံးသပ်ပြောဆိုပါတယ်။ဒီအပေါ်မှာရွေးကောက်ပွဲအနိုင်ရှုံမေးခွန်းထုတ်ဆရာမလို့အောင်အပြတ်အသတ်မဲပေးခဲ့တာကိုကြည့်ရင်လူလူရဲ့နိုင်ငံရေးရေချိန်ကအကောက်မှုရှိတယ်လို့လည်းချီးကျူးပြောဆိုခဲ့ပါတယ်။2020ရွေးကောက်ပွဲအလွန်ကာလလွှတ်တော်ခေါ်ယူကန်ဤအချိန်နဲ့အစိုးရအသစ်ဖွဲ့စည်းတော်မယ့်အချိန်အခုလိုအစိုးရနဲ့တက်မတော်ကြားနိုင်ငံရေးတင်းမာမှုတွေပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာသံတမန်အဖွဲ့အစည်းတွေနောက်နိုင်ငံတော်တန်ခါနာယကအဖွဲ့ကြီးကတန်ခါတော်တွေ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့နဲ့ရွေးကောက်ပွဲဆောင်ကြီးရေးအဖွဲ့ပေါင်းစုံအရက်ဖတ်လူမှုအဖွဲ့အစည်းတွေဘက်ကစိုးရင်ပူပန်ကြောင်းအသီးသီးထုတ်ပြောခဲ့တယ်လို့ဒီပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းမှလို့တိုက်တွန်းနေကြပါတယ်ရှင်ကျွန်မစုံမမ